စစ်တပ်ကအာဏာသိမ်းယူခဲ့တဲ့နေ့ကနေစက်တင်ဘာလ29ရက်နေ့အထိဆိုရင်ဒလန်လို့ဆွဆွဲပြီးအသက်ခံရသူအရေအတွက်406ယောက်ရှိပြီးဒဏ်ရာရသူ285ယောက်ရှိတယ်လို့စစ်ကောင်စီကဒီကနေ့ထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်မူရင်းထဲမှာတော့ဒလန်မြင်းဆောင်အပြစ်မဲ့ပြည်သူလို့ဖော်ပြထားပါတယ်။မြို့နယ်105မြို့နယ်မှာရဲစခန်း116ခု၊ရဲကင်း46ခု၊ရုံး28ရုံးနဲ့အဆောက်အဦ58လုံးပျက်စီးခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒီလိုရက်တွေကိုအကျန်းဖက်လက်လက်ကင်သမားတွေရဲ့အကျန်းဖက်မှုတွေကြောင့်ဆိုပြီးပြစ်တင်ပြောဆိုထားပါတယ်။မြို့နယ်382မြို့နယ်မှာလက်ပစ်ဘုံလက်လုတ်ဘုံပြစ်ခတ်မှုတွေ့ရှိမှုအကြိမ်ပေါင်း2460မြို့နယ်134မြို့နယ်မှာတူမီးသနက်နဲ့ပြစ်ခတ်မှုဖြစ်စဉ်အကြိမ်340မြို့နယ်26မြို့နယ်မှာလက်နက်ကြီးနဲ့ပြစ်ခတ်မှုဖြစ်စဉ်34ကြိမ်စသည်အားဖြင့်ဖော်ပြထားသလိုလန်ဒရာဖြစ်စီမှုဆက်ယုံအလုတ်ယုံကုန်တိုက်တွေမီးရှို့ဖြစ်စီမှုလူနေအိမ်နဲ့တခြားပစ္စည်းတွေမီးရှို့ဖျက်ဆီးမှုစရာတွေရဲ့အကျဉ်းအရေအတွက်တွေကိုလည်းဖော်ပြထားပါတယ်။ဆရာနာသိမှုကောက်ကွက်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ့်နေတဲ့ကြားမှာပဲဒီကနေ့လေဒေသတချို့မှာဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်။မန္တလေးမဟာအောင်မြင်မြို့နယ်ထဲမှာဒီကနေ့နေ့လယ်ပိုင်းကတန်ခါသမကတပိတ်စစ်ကြောင်းကိုစစ်တပ်ကအင်စီကားတွေနဲ့ဝင်တိုက်ပြီးပစ်ခတ်ဖြိုခွဲပြီးတော့တန်ခါတော့၅ပါးထက်မနည်းလူ၃ဦးထက်မနည်းအဖမ်းခံခဲ့ရတယ်လို့မန္တလေးတန်ခါတစ်ပါးက VOA ကိုပြောပါတယ်။မန္တလေးမှာပဲတမောရမတက္ကသိုလ်ကျောင်းသားကျောင်းသူတွေရဲ့တပိတ်စစ်ကြောင်းထွက်ခဲ့တယ်လို့ရွှေဘူကလေးရင်းမပင်အရှိချမ်းနဲ့ဆလင်းကြီးမြောက်ချမ်းရွာပေါင်းစုံတဝဲလောင်းလုံးစတဲ့ဒေသတွေမှာဆန္ဒပြပွဲတွေရှိခဲ့ပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့နေ့ကနေဒီကနေ့ထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲဖမ်းဆီးတာကြောင့်သေဆုံးသူအရေအတွက် 1,154 ယောက်ရှိပြီဖြစ်ပြီးဖမ်းဆီးအကျဉ်းချခံထားရသူပေါင်း 8,045 ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအဖွဲ့ ABB ကထုတ်ပြန်ထားပါတယ်